အရေးကြီးအစွန်းနဲ့ပတ်သက်ပြီးဒီနေ့ကျင်းပတဲ့ပြည်နယ်လွှတ်တော်အစည်းအဝေးမှာရခိုင်မျိုးသားပါတီ ANP ရဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်5ဦးကဆွေးနွေးပြီးတဲ့နောက်လွှတ်တော်ဥက္ကဋ္ဌကအဆိုကိုအတည်ပြုခဲ့တာဖြစ်ပါတယ်။မနေ့ကကျင်းပခဲ့တဲ့လွှတ်တော်အစည်းအဝေးမှာပြည်နယ်အစိုးရလုံခြုံရေးနဲ့နယ်စပ်ရေးဝန်ကြီးဘုံမုံကြီးထင်လင်းကဒုက္ခသည်တွေကိုမိုးမကြမီနေရပြန်ပို့ဖို့ဆောင်ရွက်နေတဲ့အကြောင်းပြောဆိုခဲ့တဲ့အပေါ်မှာစစ်တွေမျိုးနဲ့မဲဆန္ဒနယ်ကပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးကျော်စိုးဦးကအခုလိုဆွေးနွေးခဲ့ပါတယ်။
နေမြေတဲ့တင်ကြီးအကျင့်နေတယ်ဒုထိန်ထားပြီလို့တစ်ဖက်ကဆိုတယ်ဒါပေမဲ့နောက်တစ်ဖက်ကလည်းငါတို့အဲ့ဒီနေရာမှာရှိတယ်တတိထားလို့မဆိုပြန်နဲ့ပြီးတော့ဘိုးဘိုးချင်းတွေ့လို့တိုက်ကြခိုက်ကြရင်ကြားခံရတာကပြည်သူလူထုပဲဖြစ်ပါတယ်အဲ့တော့ဒုက္ခရောက်ကြရတဲ့အချိန်တွေကြားတွေကြားမှာအမှန်တကယ်ဒုက္ခရောက်ကြရတဲ့ဒုက္ခတွေရှိပါရဲ့သားနဲ့ဒုက္ခတွေမရှိပါဘူးလို့ပြကျင်တဲ့အတွက်ဒုက္ခတွေကိုအတင်းတမနေရာပြန်ဖို့ချင်းတယ်မလုံးမိဖို့လိုပါတယ်ဒီလူတွေဟာတကယ့်ကိုဝေးလံခံပြီးတဲ့နေရာကလူတွေပါနေတတူပါတော်တွေကိုဝင်ပြီးဝမ်းစာရှာနိုင်မှသမင်းစားကြရတဲ့လူတွေဒီဒုက္ခတွေထင်မှအများကြီးပါပါတယ်ဆိုလိုတာကနေမြေတည်ငြိမ်အေဂျင့်တွေပါပြီလို့ဘလောက်ပဲဆိုဆိုကျွန်တော်တို့ကစိတ်မချနိုင်ပါဘူ
းအစိုးရကနေမြေတည်ငြိမ်အေဂျင့်တွေပြီလို့ပြောဆိုပေမဲ့တိုက်ပွဲတွေဟာအခုထိဆက်လက်ဖြစ်နေစေဖြစ်ပြီးအစိုးရဘက်ကစစ်ဘေးဒုက္ခတွေကိုဒုက္ခတွေအဖြစ်အသိမှတ်ပြုပေးဖို့နဲ့ကူညီစောင့်ချပေးဖို့တာဝန်ရှိတယ်လို့လည်းပြောပါတယ်ကြောင်းဖွင့်ရသည့်အမီကလေးငယ်တွေကြောင်းတက်နိုင်ဖို့နဲ့ကျန်းမာရေးဝန်ဆောင်မှုတွေကိုလည်းစီမံဆောင်ရွက်ပေးဖို့လိုအပ်ကြောင်းဆွေးနွေးခဲ့ပါတယ်။ပေါတော်မျိုးနဲ့မဲဆန္ဒနယ်ကပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးအောင်ကျော်ထွေးကစစ်ပေးဒုက္ခတွေကိုအခုရောက်ရှိနေတဲ့နေရာမှာပဲတဲတန်းလျရတွေဆောက်လုပ်ပြီးနေရာချတာပေးဖို့အကြံပြုဆွေးနွေးခဲ့ပါတယ်
။စစ်ရှောက်ဒုက္ခတွေများအနေဖြင့်တောင်ပေါ်တောင်ယာလုပ်ငန်းဖြင့်အသက်မွေးကြတဲ့တိုင်းရင်းသားအများအပြားပါဝင်နေပါတယ်။တကြံပြီးပြီးချင်းမှာမျိုးစေ့ချပြီးတော့တော်ရလုပ်ငန်းကိုလုပ်ကြရတာဖြစ်ပါတယ်။ဒါကြောင့်ယခုအချိန်မှာမိမိနေရာသို့ပြန်လဲနေရာချထားရဲ့အတွက်စဉ်းစားရမည်ဆိုပါကသူတို့အားကိုမင်ကိုထားတဲ့အဓိကလုပ်ငန်းမှာအသိမပြင်နိုင်တော့ပါ။ထို့ကြောင့်ယခုရောက်ရှိနေတဲ့ကြီးရော်များမှာပင်လူနေလိုက်တန်းတွေဆောက်ပေးပြီးထားချင်းသည့်ကြောင့်အကြံပြုအပ်ပါလေ
။ရခိုင်ပြည်နယ်မှာအစိုးရတပ်မတော်နဲ့ AA လက်နက်ကန်တပ်ဖွဲ့တို့ပြီးခဲ့တဲ့ဧပြီလ16ရက်နေ့ကစတင်ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ဘူးတိတောင်ရေသိတံပုံနာကျွန်းကြောက်တော်စတဲ့မြို့နယ်တွေမှာစစ်ပေးဒုက္ခတွေ2000နီးပါးရှိနေပါတယ်။ပြီးခဲ့တဲ့2015နှစ်ကုန်ပိုင်းကကြောက်တော်မြို့နယ်ရမ်းချောင်းဒေသမှာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်လဲစစ်ပေးဒုက္ခတွေ200ကျော်ဟာဒီနေ့ထိနေရပြန်နိုင်ခြင်းမရှိသေးဘူးလို့မြောင်းမြို့နယ်မဲဆန္ဒနယ်ကပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းသာစင်ကလွှတ်တော်မှာတင်ပြခဲ့ပါတယ်
။2015ခုဇန်ဘာမှဇန်နဝါရီ4ရက်အထိဖြစ်ပေါ်သောရမ်းချောင်းဒေသစစ်ပွဲများကြောင့်လဲအင်ထောင်စု50ကျော်လူရဲ့200ကျော်ဟာဒီနေ့အထိနေရတော့မပြန်နိုင်သေးပဲနင်းဆက်ရကြေးရွာအချို့တွင်ခေါ်လုံနေရသည့်တွေကိုပြင့်မြင်နေရပါတယ
်ရခိုင်ပြည်နယ်ဆိုရလုံကြုံရင်းနဲ့နေဆဲရရဝင်ကြီးဘုံမှုကြီးထင်လင်းကစစ်ပေးဒုက္ခတွေကိုကူညီနိုင်ဖို့ကော်မတီတရဖွဲ့စည်းဆောင်ရွက်ပြီးဖို့လွှတ်တော်ဥက္ကဋ္ဌထံတင်ပြခဲ့သလိုကော်မတီရဲ့တွေးရှိချက်တွေအပေါ်မှာပြည်ထောင်စုဆိုရကိုတင်ပြပြီးလိုအပ်တဲ့အကူအညီတွေပေးသွားမယ်လို့လည်းပြောဆိုခဲ့ပါတယ
်လက်ရှိဖြစ်ပေါ်နေတဲ့နေရတင်းချောင်းမိသားစုများရဲ့လက်ရှိပဂတိအခြေအနေကိုတရားစွာသိရှိနိုင်ရန်ပွင့်လင်းမြင်သာမှုရှိစွာဆောင်ရွက်နိုင်ရန်အတွက်လွှတ်တော်ကိုယ်စားလှယ်များပါဝင်တဲ့ကွင်းစင်စီစစ်ရေးဖွဲ့ပြီးစနစ်ကျနာစွာနဲ့စီစစ်ကွင်းစင်ဆောင်ရွက်စီလိုပါတယ်ဒီလိုကွင်းစင်စီစစ်ချက်၃၀ချက်များလိုအပ်ချက်များပေါ်မှာပြီးကျွန်တော်တို့အစိုးရအဖွဲ့အနေနဲ့ဆင်စဉ်ရောစုအစိုးရအထိလိုအပ်ချက်များအပေါ်မှာတင်ပြဆောင်ရွက်သွားမည်ဖြစ်ကြောင်းကျွန်တော်အနေနဲ့ညှိစားစွာတင်ပြပါတယ
်ဒီအရေးကြီးအစိုးရနဲ့ပတ်သက်ပြီးကံကွက်မဲ့သူမရှိတာကြောင့်လွှတ်တော်ကနေအတည်ပြုခဲ့တာဖြစ်ပါတယ်ခင်ဗျာ